တပတ်တော်လူငယ်ပညာတတ်တွေကြားထဲမှာအငင်းခုန်ဖြစ်နေကြတဲ့အကြောင်းအရာတစ်ခုကိုတင်ပြခြင်းပါတယ်ပွဲလွန်တင်နန်းတစ်ခုမှာပါသူတို့တင်နန်းကိုတက်ရင်းနဲ့အရင်အကျိုးမစင်းစားခဲ့တာတွေကိုတွေ့ရတယ်ဗောအစတုန်းကတော့ကောင်းသလိုလိုနဲ့သူတို့ဆက်ပြီးတော့မတက်ချင်ကြတော့ဘူးတဲ့ဘာဖြစ်လို့လဲဆိုတဲ့အခါကျတော့သူတို့စပြီးတော့ဒီတင်နန်းကိုတက်မယ်လို့စင်းစားတော့ကသတ်မှတ်ထားတဲ့စီကံချက်တွေကိုထပ်ပြင်လို့ပါတဲ့တင်နန်းကိုကျွန်တော်တို့ရိုးကောခေါ်တဲ့ဒီကြောင်းခေါ်ချင်းနေကျောင်းသားတွေဘက်ကညော့နေလာတဲ့ပတ်သက်ပြီးတော့စီကံကိုတင်းချလိုက်ပါတယ်။တော့ဘယ်လိုလုပ်သလဲဆိုတော့ဒီနေ့ဟောဒီ assignment ကိုရေးခဲ့ရမယ်။အဲ့ဒီရေးပြီးတော့တင်ရမယ့် assignment ဟာစာပွဲဘက်မှာဘလောက်ရာခိုင်နှုန်းယူမယ်။စသဖြင့်သတ်မှတ်ပေးလိုက်တာပါပဲ။အဲ့ဒီမှာကျောင်းသားတွေကစိတ်ဆိုးကြပါတယ်တဲ့။ဒါမူလသတ်မှတ်ချက်ထဲမှာဒီလိုမပါဘူးလို့ပြောပါတယ်။ဒါကြောင့်မလို့မလုပ်ချင်တော့ဘူး။ဒါက recall ခေါ်တဲ့ကျောင်းခေါ်ချင်းတင်းချတာနဲ့အတူတူပဲလို့သူတို့ကသတ်မှတ်ကြပါတယ်။အဲ့ဒီမှာပဲဒီလိုပဲတက်ကတော်တွေကျောင်းနေမှာရှိနေကြတဲ့ recall ဆိုတဲ့ကျောင်းခေါ်ခြင်းဟာတကယ်တော့ရှိသင့်လားမရှိသင့်လားဆိုတာကိုဆွေးနွေးတဲ့အထိဖြစ်တာပါ။အဲ့ဒီတော့ရှိသင့်တယ်မရှိသင့်ဘူးဆိုတာကိုမပြောခင်အရင်ဆုံးတက်ကတော်ပညာရေးအချို့သောကျောင်းစာကျောင်းပညာတွေကိုဘယ်လိုပေးသလဲဆိုတာကိုတွေးကြည့်အောင်ပါ။နိုင်ငံတကာမှာတော့ဤပညာနဲ့ဒဏ္ဍအင်အားနဲ့အားကောင်းလာတဲ့အခါမှာတော်ယုံတချို့သောပညာများကိုအွန်လိုင်းကနေပြီးတော့ယူမလားကျောင်းမှာတက်မလားဆိုပြီးတော့ရွေးချယ်စရာနှစ်ခုရှိပါတယ်။အွန်လိုင်းကဘာကြောင့်ယူကြရတယ်လဲဆိုတော့အချို့သောလက်တွေ့သိပ်မပါတဲ့ကျောင်းစာများဘွဲ့လက်မှတ်များအသိပညာများစသဖြင့်ကိုတော့အွန်လိုင်းကပဲယူလိုက်တာကအချိန်ကုန်သက်သာတယ်ပေါ့အချိန်ကုန်သက်သာတယ်ဆိုတော့နေ့စဉ်ခရီးသွားပြီးတော့လမ်းမှာကုန်ရတဲ့အချိန်ကအဆပေါ့ဘောရာဆောင်နေသည်ဆိုတော့လည်းပဲကန်တီးထိုင်နေချိန်နဲ့တခြားအလုပ်လုပ်ရမယ့်အချိန်တွေကိုနှမျောတဲ့လူတွေလည်းပါကြတာကိုအဲ့တော့ဒီလိုဘွယ်ဒီလိုပညာကိုရအောင်ယူမယ်ဆိုရင်လိုချင်တယ်ဆိုရင်နီလန်းပေါင်းစုံကိုပေးထားတဲ့နေရာစပါတယ်အဲကျောင်းတက်မှဖြစ်မယ်မဖြစ်မနေလက်တွေ့တွေလောက်ရမယ်ဆိုရင်တော့အဲ့ဒီအပိုင်းမှာတော့တင်းကျပါတယ်အဲ့တော့ recall ခေါ်တဲ့ကျောင်းခေါ်ခြင်းရဲ့အဓိပ္ပာယ်ကိုတွေးကြပါတယ်အဲ့တော့မတက်မနေရအနည်းဆုံး85ရာခိုင်နှုန်းရှိရမယ်စသဖြင့်ပေါ့လေတက်ဆိုတော့တက်ပြီးတော့လုချင်တာကိုကျောင်းကထဲမှာလုနေကြပြန်တော့ဒါဆရာတွေဘက်ကပြဿနာရှိပြန်ရောဘာဖြစ်သလဲဆိုတော့မင်းတို့ပေးကားပေးမရဘူးဖြစ်နေတယ်နင်တို့ကြောင်းကန်းနဲ့လာပြီးတော့တေချာလဲနားမထောင်ဘူးနင်တို့တွေဟာမှောက်ထားတဲ့ခွက်တွေလိုပဲဘာမှထည့်ပေးလို့မရဘူးမင်းတို့ခွက်တွေကလှန်ထားမှာလူချင်းစိတ်နဲ့ယူရမယ့်ဟာမှာမင်းတို့ဒီလိုဖြစ်နေတော့ဘာနဲ့တင်မလဲအစားသဖြင့်အခက်ခဲတွေတွေ့လာကြရပါတယ်အဲ့ဒီမှာပြန်ပြီးတော့စဉ်းစားကြည့်တာကတော့တချို့လူငယ်တွေကအခုလိုတွေးမိတာပါကြောင်းသားတွေရဲ့အပြစ်ကိုကြီးပဲမတွေးပါနဲ့ဘာဖြစ်လို့လဲဆိုတာအဖြစ်ချရာကောင်းနေမယ်လို့ဒါတင်ပြကြပါတယ်။ကမ္ဘာမှာခေတ်စားနေတဲ့တချို့သောကျောင်းတွေမှာကျင့်သုံးနေကြပြီဖြစ်တဲ့အထက်တန်းကျောင်းတွေမှာတော့မိမိတို့ကိုတင်မဲ့ကျောင်းဆရာဆရာမတွေကိုခန့်ထားဖို့အတွက်ရွေးချယ်တဲ့အခါမှာအင်တာဗျူးတွေမှာကျောင်းသားကိုယ်စားလှယ်တွေဝင်ပါပြီးတော့ရွေးချယ်စဉ်းစားရတဲ့စနစ်ကိုညွှန်ပြကြပါတယ်။အဲ့တော့အဲ့ဒီအပေါ်မှာလည်းကန့်ကွက်သူရှိသလိုထောက်ခံသူဘယ်လိုမှမနေသူတွေရှိတာပေါ့။တချို့ကတော့ထောက်ပြတာပါ။ကျောင်းသားတွေကအရေးသွေးပြည့်လို့လားသူတို့ကိုတင်ပေးရမယ့်ဆရာကိုသူတို့ကိုယ်တိုင်ရွေးတဲ့အထက်မှာပါမယ်ဆိုတာကတော့ဖြစ်တင်လို့လားစသဖြင့်ပြောပါတယ်အဲ့တော့တကယ်တော့တချို့ကတော့ကြားချပြီးတော့ညှိနှိုင်းတဲ့လူတွေဆိုတော့ကျောင်းသားတွေကြီးပဲရွေးတာမဟုတ်ပါဘူးဆရာတွေကျောင်းရဲ့အုပ်ချုပ်ရေးတွေမိဘတွေစသဖြင့်ပေါ့လေအချို့ကျအဲ့မှာကျောင်းသားကိုယ်စားလှယ်လည်းပါမယ်ကျောင်းသားတွေကရွေးချယ်ထားတဲ့ကိုယ်စားလှယ်လည်းပါမယ်ကောင်းပြီကျောင်းသားတွေကရွေးချယ်ထားတဲ့ကိုယ်စားလှယ်ဆိုတာကဘယ်လိုဟာမျိုးလဲတကယ်တော့သူတို့ကျောင်းသားတွေကရွေးချယ်နိုင်မှုအစွမ်းပြည့်အောင်လို့မူဂျိုကလေးကမူလာရန်ကလေးကအလဲရန်ကလေးကတောက်လျှောက်တင်ပေးထားတာပါအဲဆိုလိုတာကတော့အကြောင်းအကျိုးနဲ့ဆက်ဆက်စဉ်းစားတတ်အောင်တော်ဤမတော်ဤပြုဤမသိဤစဉ်းစားတတ်အောင်တစ်လျှောက်လုံး၁၀နှစ်နီးပါးတင်ပေးခဲ့တာလို့ဆိုပါတယ်ဒါကြောင့်မလို့အထက်တန်းရောက်လာတဲ့ကျောင်းသားတွေဟာသူတို့ကိုတင်မဲ့ဆရာဆရာမတွေကိုရွေးချယ်တဲ့အထက်မှာပါဝင်ခွင့်ရှိတယ်လို့ဆိုကြပါတယ်ဟုတ်ပါပြီဒီတစ်ချက်ကိုလည်းထောက်ထားပြီးတော့နောက်တစ်ချက်ကျောင်းသားတွေပြောတာကတော့အခုလိုပါဥပမာဆိုပါတော့ဘောပြောပွဲတွေတကယ်ကောင်းပြီဆိုရင်လက်ရှာတစ်ခုပို့ချချက်တစ်ခုတကယ်ကောင်းပြီဆိုရင်နှစ်မျောပါသွားပြီးတော့အချိန်ကုန်လို့ကုန်မှန်းတော့မသိဘူးအဲ့ဒီအချိန်ကနှစ်မျောလိုက်တာအချိန်ပြောင်းတဲ့ခေါင်းလောင်းတီးမှသာပြီးသွားပြီဆိုပြီးတော့မချင်မရဲဖြစ်တယ်အဲ့ဒီဆရာရဲ့ပို့ချချက်တွေကိုနောက်အချိန်တွေမှာလည်းနားထောင်နေသေးတယ်ဆရာအပိုင်း1အပိုင်း2အပိုင်း3တွေဆက်လုပ်ပါအောင်လို့တောင်းဆိုရတယ်ရှိကြပါတယ်တဲ့ကျွန်တော်တို့ရန်ကုန်တက္ကသိုလ်မှာလည်းတစ်ခါတုန်းကအင်္ဂလိပ်စာအင်မတန်အသင်ကောင်းခဲ့တဲ့ဆရာတွေဆရာကြီးဦးခင်မောင်လတ်တို့ဒေါက်ခင်မျိုးချစ်တို့လူရှိခဲ့ပါရောလားအဲ့လိုပဲဆေးချောင်းမှာလည်းနာမည်ကြီးတဲ့ဆရာတွေရှိခဲ့ပါတယ်။ចောင်းသားတွေကတင်လို့မဝဘူးဆိုတော့လက်ချမျိုးကိုထောက်ကြကြတာပါ။အ အဲ့ဒီလိုတင်ကြားပို့ချမှုမျိုးတော့ကျောင်းသားတွေကတကယ်လိုချင်တာပဲအဲ့ဒါမျိုးကြရင်ရိုးကောဆိုတာမလိုတော့ပါဘူးလို့ပြောကြပါတယ်တကယ်တော့ရိုးကောဆိုတဲ့ပြဿနာဟာအတင်းကျလုံးမယ်ဆိုရင်ကျောင်းသားတွေဘက်ကလည်းမယိုးသားတဲ့အနေနဲ့ကျောင်းဖော်ခြင်းကိုမပြစ်ပြအောင်လုပ်ကြတဲ့အခါမှာလူရင်းကိုမရောက်ပါဘူးလို့ထောက်ပြကြပါတယ်အဲ့ဒီလိုကျောင်းဖော်ခြင်းကိုမဖြစ်မနေမဖြုတ်ဘူးဆိုရင်တော